မက်ဆက်စီယုံမှုနဲ့စူဝေးဟောပြောမှုတွေမှာရေကောက်ပွဲကော်မရှင်ကချမှတ်ထားတဲ့စည်းကမ်းချက်တွေကနိုင်ငံရေးပါတီတွေအတွက်အခက်အခဲဖြစ်နေစေတယ်လို့နိုင်ငံရေးပါတီတွေကပြောကြပါတယ်။နိုင်ငံရေးပါတီတွေအနေနဲ့စူဝေးဟောပြောမဲဆွယ်မှုနဲ့ပတ်သက်လို့မနေ့တော့ကရွေးကောက်ပွဲကော်မရှင်ကထုတ်ပြန်ထားတဲ့ညွှန်ကြားချက်အမှတ်1မြင်းဆောင်2014သို့မဟုတ်နိုင်ငံရေးပါတီများနဲ့ကိုယ်စားလှယ်လောင်းများလိုက်နာရမယ့်စည်းကမ်းတွေကိုလိုက်နာဖို့ထပ်ပြီးတော့သတိပေးထားတာပါ။ဒီအခြေအနေကိုတော့ VOA မြန်မာပိုင်းသတင်းတောက်မေခကသတင်းပေးပို့ထားပါတယ်ရှင်
။မနေ့ကရွေးကောက်ပွဲကော်မရှင်ရဲ့သတိပေးချက်ပေါ်နိုင်ငံရေးပါတီတွေကတော့မဲဆယ်စည်းရုံးမှုတွေမှာအချိန်နေရာကန့်သတ်မှုတွေရှိနေပြီးအခက်ခဲတွေရှိနေတယ်လို့အခုလိုပြောဆိုလိုက်တာပါ။ရခိုင်အမျိုးသားပါတီကဒေါက်တာအင်းမောင်ကမဲဆယ်စည်းရုံးမှုမှာနိုင်ငံရေးပါတီတွေအနေနဲ့ကြုံတွေ့နေရတဲ့အခက်ခဲကိုသူကခုလိုပြောပြပါတယ
်။ဒီလတွေကမိုးမပြတ်သေးဘူးဗျ။မိုးမပြတ်သေးလို့ကျေးလက်ဒေသတွေမှာလည်းတချို့နေရာမှာ flood ဖြစ်တာပေါ့နော်။နေရာအခက်ခဲလေးတွေပေါ့။အဲ့ဒီမှာဘာသာရေးကိုနော်ဒီနိုင်ငံရေးမှာတုံးမပြူရဘူးဒီမှာအစိုးရရဲ့နော်ဒီဆောက်ဦးတွေနော်ဒီ public area တွေကိုရှောင်ရမယ်သုံးကျင်သက်ဆိုင်ရာအနာမရဲ့ခွင့်ပြုချက်ယူရမယ်ဆိုတဲ့အခါမှာကျွန်တော်တို့ကနေရာတွေကခန့်သက်တာတွေဖြစ်လာတာပေါ့အဲ့တော့ခုစည်းပုံချေခံဥပဒေရလည်းရွေးကောက်ပွဲကော်မရှင်အနာကတ်မှတမ်းပြင်တာပေါ့တက်မလို့နဲ့ချစ်ဆက်ထားတဲ့အစိုးရရဲ့လက်ရှိအဆုံးပုံရန်ရကလည်းရှိတဲ့အခါမှာတက်မလို့တာတည်ရင်မိသားစုပေါ်မှာရောမုံဘူးအော်ဒူရင်းရင်းပါတီရဲ့လွှမ်းမိုးမှုရှိမှလို့ကျွန်တော်ဆိုရင်ပါတယ
်။အမျိုးသားဒီမိုကရေစီဖွဲ့ချုပ်ကဗဟိုအလုံးမှုဆောင်ဦးထွန်းထွန်းဟိန်ကလည်းမဲဆယ်စည်းရုံးမှုမှာရှိနေတဲ့ကန့်သက်ချက်တွေနဲ့ပတ်သက်ပြီးအခုလိုပြောပြပါတယ
်။ဒီရွေးကောက်ပွဲတက်တော်ကိုရလောင်းကြီးကြီးကဒီ15ရက်အတွင်းမှာသူ့ရဲ့မဲဆန္ဒနယ်ထဲမှာသူကဒီဆောင်ရမယ့်ကိစ္စတွေကိုအစီအစဉ်ဆွေးနွေးတစ်ခါတင်ရမယ်ဆိုတဲ့ကိစ္စမျိုးပေါ့နော်။အဲအဲ့ဒါတွေကဒါတော်တော်ခက်တဲ့ကိစ္စပဲလေ
။ဒီအောင်စုရွေးကောက်ပွဲကော်မရှင်ကထုတ်ပြန်ထားတဲ့ညွှန်ကြားချက်တက်မြင့်ဆောင်2014ဟာမဲဆယ်စည်းရုံးမှုများပြုလုပ်ဖို့အတွက်မဲဆယ်စည်းရုံးခွင့်ကိုတက်ဆိုင်ရာရွေးကောက်ပွဲကော်မရှင်အဖွဲ့အစည်းတွေကိုတင်ပြရမယ်သဘောမျိုးပါဝင်နေတဲ့အတွက်နိုင်ငံရေးပါတီအများစုကဒီညွှန်ကြားချက်ထုတ်ပြန်စဉ်ကပင်ထောက်ပြဝေဖန်မှုတွေရှိခဲ့ပါတယ်။မနေ့ကထုတ်ပြန်လိုက်တဲ့ထုတ်ပြန်ချက်မှာလည်းမဲဆယ်စည်းရုံးနာမှာဥပဒေနဲ့အညီလွတ်လပ်၍တရားမျှတမှုရှိစေရန်2014ဇူလိုင်လအတွင်းကထုတ်ပြန်ခဲ့တဲ့ညွှန်ကြားချက်တင့်မြင့်ဆောင်2014အပါအဝင်နိုင်ငံရေးပါတီများအားလုံးသဘောတူပြီးပြီးခဲ့တဲ့ဇူလိုင်လအတွင်းကထုတ်ပြန်ထားခဲ့တဲ့နိုင်ငံရေးပါတီများနဲ့ကိုယ်စားလှယ်လောင်းများကျင့်ဝတ်ကိုလိုက်နာကြဖို့ရွေးကောက်ပွဲကော်မရှင်ကထပ်မံတတိပေးထားပါတယ်။ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတင်အေးကတော့မဲဆယ်စည်းရုံးမှုနဲ့ပတ်သက်ပြီးပြဋ္ဌာန်းထားတဲ့ဥပဒေတွေအတိုင်းလှုပ်ဆောင်ကြဖို့ပြောဆိုထားပါတယ
်။အစီတရားနဲ့ကျင့်ဝတ်နဲ့နော်ဒုဒ္ဓါလေးလုပ်ကြ။ဒုဒ္ဓါလေးမလုပ်ကြ။ဒုဒ္ဓလူပြောမှာဒုဒ္ဓလူမပြောကြ။ကျောင်းကျင့်ဝတ်နဲ့ထင်လုပ်ကြဆိုတော့ဒီကျင့်ဝတ်ကလည်းကျောင်းချင်းဆွဲနော်ကျောင်းချင်းဆွဲပြန်ကျောင်းရင်သဘောတူရင်ကျဲယူကျောင်းချင်းချင်းချင်းပြန်လာရေးစားယူလို့တို့ပါကျွန်တော်တို့စောက်ကြည့်နေမယ်ဒီလောက်ပဲကျွန်တော်ပြောလိုက်ပါနော်အဲ့ဒါကျွန်တော်ဘက်ကတော့ဒီနှစ်ဆောက်ကျွန်တော်ပဲချေချုပ်ပြီး
ရခိုင်အမျိုးသားပါတီကထောက်ထားအင်းမောင်ကနိုင်ငံရေးပါတီတွေအနေနဲ့ဆွေးနွေးစည်းရုံးမှုမှာပုတ်ခတ်တာမဟုတ်ပေမဲ့အကြောင်းအရာတစ်ခုအပေါ်ဆွေးနွေးတာတွေရှိနိုင်ကြောင်းဒီအပေါ်မှာတိုက်ခိုက်မှုလို့မသုံးသပ်ပဲနားလည်ပေးဖို့လိုအပ်ကြောင်းသူကခုလိုပြောပါတယ်
။တပ်ပြုတာတွေမိသားစုတွေရဲ့မေးကိုသက်ဆိုင်ရာတိုင်းဒေသပါတီကနေစည်းရုံးမှာပေါ့ဗျာ။ကိုဒေသမှာရှိကြတာကိုအဲ့လိုစည်းရုံးခြင်းကိုတတ်မလို့ဖြုတ်ခွေးတယ်လို့တတ်ပါမှာလား။ဒါမျိုးသားနိုင်ငံရေးဦးဆောင်တဲ့တတ်မလို့ဆက်လုပ်ပါလား။ကြနေပါလေဆိုရင်လည်းမဖြစ်တော့မြို့သားနိုင်ငံကြီးကိုဥဆောင်ပါလေဆိုရင်လည်းမဖြစ်တော့ဥဆောင်နေကြောင်းကိုတက်တည်ပြဖို့လို့အဲ့တော့အဲ့ဒီအလေးကိုပြောတာကိုကမတတ်မလို့ကိုပုတ်ခတ်တယ်လို့ပြောမှလားမတတ်မလို့ကအမိအဖဆိုတာမျိုးနဲ့တွားနေတာကိုသူမို့နော်ကိုပါတီရဲ့နော်လာရီမန်းချက်ရေးချက်ကိုတင်ပြတဲ့ခါမှလေခစ်တွေကတော့ဖြတ်တန်းလာတာပေါ့ဗျာအဲ့ဒီခစ်တွေကဘလို့ပြန်ခန်းစားယူပြီးမှဘလို့တိဆောက်မယ်ဆိုတာမျိုးကတော့ပြောရမှာပေါ့
လာမယ့်ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်ကြမယ့်လွှတ်တော်ကိုယ်စားလှယ်လောင်းတွေဟာစူဝေးဟောပြောခြင်းနဲ့မဲဆွယ်စည်းရုံးခြင်းတို့ကိုလာမယ့်စက်တင်ဘာ၈ရက်ကနေနိုဝင်ဘာ၆ရက်နေ့ထိလှုပ်ဆောင်သွားရမှာပါ။ဒါပေမဲ့ခုချိန်ထိအချောသက်ရွေးကောက်ပွဲဝင်ရမယ့်ကိုယ်စားလှယ်လောင်းစည်းရုံးကိုရွေးကောက်ပွဲကော်မရှင်ဘက်ကမထုတ်ပြန်နိုင်သေးပါဘူး။လျှောက်ထားသူ6000ကျော်တဲ့က80ကျော်ပယ်ခံရတယ်လို့ပဲရွေးကောက်ပွဲကော်မရှင်ကကြေညာထားပြီးဝင်ရောက်ရှင်ပြိုင်ရမယ့်လွှတ်တော်ကိုယ်စားလှယ်လောင်းအမည်စည်းရုံးကိုတော့ဒီနေ့ထက်ထိကြေညာထားခြင်းမရှိသေးပါဘူး။